ပြည်ထောင်နိုင်ငံမှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လည်မပေးဘူးဆိုရင်ဆိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်ပိတ်ဆို့မှုအသစ်တွေနဲ့အရေးယူဖို့အသင့်ပြင်ဆင်ထားပြီးဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတတိပေးလိုက်ပါတယ်။အီရန်နိုင်ငံမှာမတရားအကျဉ်းချခံနေရတဲ့အမေရိကန်နိုင်ငံသားတွေအားလုံးအိမ်ပြန်လာနိုင်ကြဖို့လွှတ်ပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပြီးတကယ်လို့လွတ်မပေးခဲ့ဘူးဆိုရင်တော့နောက်ထပ်ပိတ်ဆို့မှုအသစ်တွေနဲ့အရေးယူရနိုင်မယ်လို့တောက်ကြနေကထုတ်ပြန်တဲ့အင်ဂျီရိုရဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။အထူးသဖြင့်အမေရိကန်နိုင်ငံသားတွေရဲ့ကျန်းမာရေးနေရေးထိုင်ရေးအစအစအချင်းတရားလုပ်ပေးဖို့လေအီရန်နိုင်ငံအနေနဲ့တာဝန်ယူရမှာဖြစ်တယ်လို့လည်းတောင်းဆိုလိုက်ပါတယ်။အီရန်ဆိုရကနေတရုတ်နယ်ဘွားအမေရိကန်နိုင်ငံသားရှူယီဝမ်ကိုလျှို့ဝှက်ထောက်လှမ်းရေးလုပ်တယ်လို့စွပ်စွဲပြီးဒီပြည်နယ်အတွင်းမှာထောင်စင်နဲ့ချမှတ်ခဲ့ပြီးတဲ့နောက်အင်ဂျီရိုကအခုလိုတုံ့ပြန်လိုက်တာပါ။အမေရိကန်ကန်တရားရေးဥပဒေစိုးမိုးရေးအရာရှိရောဘတ်လေဗင်ချင်းဆိုသူဟာလည်းလူငယ်ရယ်၁၀နှစ်ကျော်ကလေးကအီရန်နိုင်ငံခီးစဉ်တွင်မှပျောက်ဆုံးခဲ့တာနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်ဆီယမတ်နမာဇီနဲ့သူ့ဖခင်ဘာကာတို့ကိုအီရန်မှာထိန်းသိမ်းထားဆဲဖြစ်တယ်လို့အင်ဂျီရိုရဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။တစ္စကံတွေကိုဖမ်းဆီးထားတာတွေဆက်လုပ်နေတဲ့နိုင်ငံတွေအားလုံးကိုလည်းအပြစ်တွေဆုံးချကြောင်းအင်ဂျီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။